အိန္ဒိယနိုင်ငံမှာမွတ်စလင်အမျိုးသား၂ယောက်လက်ချက်နဲ့ဟိန္ဒူအမျိုးသားတူတေဆုံးခဲ့တဲ့သတင်းတွေထွက်ပေါ်လာခဲ့ရာနောက်ဆက်တွဲအကြမ်းဖက်မှုတွေစိုးရိမ်တဲ့အတွက်ကြောင့်ဥဒီယာပါမြို့မှာများမထွက်ရအမိန့်ထုတ်ထားသလိုအနောက်ပိုင်းရာဂျစ်သန်ပြည်နယ်မှာတော့အင်တာနက်လိုင်းတွေကိုပါဖြတ်တောက်ထားပါတယ်။မွတ်စလင်တွေအတွတ်အမြတ်ထားတဲ့တမန်တော်မိုဟာမက်ကိုစော်ကားတဲ့အိန္ဒိယနိုင်ငံရေးသမားလူပါရှာမာကိုထောက်ခံပြီးလူမှုကွန်ရက်မှာထပ်မံဖြန့်ဝေခဲ့တာကြောင့်ဟိန္ဒူဆက်ချုပ်သမားကန်ဟီယာလောကိုတပ်ဖြတ်ခဲ့ကြောင်းတန်တရားနဲ့ဖမ်းဆီးခံရတဲ့မွတ်စလင်တွေကထွက်ဆိုခဲ့တဲ့အကြောင်းနဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။အသက်ခံရသူကန်ဟီယာလောဟာTwitter လူမှုကွန်ရက်ကနေကူးယူဖော်ပြခဲ့တဲ့အတွက်ကြောင့်ဒီလာဆန်းမှာရဲတပ်ဖွဲ့ကစစ်တပ်ထိမ့်သိမ်းတာခံရသလိုအမည်မဖော်လိုသူတွေရဲ့တပ်ဖြတ်မယ်လို့ချင်းကြောက်တဲ့စာပြီးပေးပို့တာလည်းခံခဲ့ရပါတယ်။တေဆုံးသူရဲ့မိသားစုကတော့အကာအကွယ်ပေးဖို့ပြက်ကွက်တဲ့အတွက်ရဲတပ်ဖွဲ့ကိုအပြစ်တင်ခဲ့ပါတယ်။ဟိန္ဒူဆက်ချုပ်သမားအသက်ခံရတဲ့ဗီဒီယိုလူမှုကွန်ရက်မှာပြန့်နှံ့ခဲ့ရကနေတင်းမာမှုတွေပေါ်ပေါက်လာပါတယ်။အိန္ဒိယဝန်ကြီးချုပ်နာရန်ဒရာမိုဒီရဲ့အာဏာရ BJP ပါတီပြောခွင့်ရအမျိုးသမီးရှာမားဟာပြီးခဲ့တဲ့လကတမန်တော်မူဟာမက်နဲ့ပတ်သက်ပြီးအငင်းပွားစရာမှတ်ချက်ကြောင့်အစ္စလာမ်နိုင်ငံတွေရဲ့အပြင်းထန်ရှုံးချကြတာခံခဲ့ရပါတယ်ခင်ဗျာ